ကရင်ပြည်နယ်မြောက်ရီခိုင်အတွင်းကရွှေကုတ်ကူမြို့မှာရှိတဲ့အွန်လိုင်းလင်လယ်ကိုင်းတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့ကြားဖြန့်အွန်လိုင်းလင်လယ်ကိုင်းတွေထွက်ခွာပေးကြဖို့မေလ15ရက်နေ့ကနေကြာဆောင်တက် BGF ကလိုက်လံနှိုးဆော်တာပိုစတာကတ်တာတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ဒီလုပ်ငန်းတွေလုပ်နေတာဟာကရင်ပြည်နယ်အစိုးရအဆက်ဆက်နဲ့နေကြာဆောင်တက်တွေကသိရှိထားပြီးသားလို့ဒေသခံတွေကပြောပါတယ်။မယေးမှာပြောပြပေးပါအောင်ခင်ဗျာ
။ကရင်ပြည်နယ်မြောက်ရီခိုင်ထဲမှာရှိတဲ့အွန်လိုင်းလင်လယ်ကိုင်းတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့ရွှေကုတ်ကိုမြို့ကလင်လယ်လုပ်ငန်းလုပ်ကိုင်နေသူတွေထွက်ခွာပေးကြဖို့နေကြာဆောင်တက် BGF ကမေလ15ရက်နေ့ကအတန်ချက်ဆက်မိုက်တွေနဲ့လိုက်လံနှိုးဆော်တာပိုစတာတွေကတ်တာတွေလုပ်နေတယ်ဆိုပြီးနေဆက်နေဒေသခံတဦးက VOA ကိုပြောပါတယ
်သူတို့ပြန်ကြဖို့စာပိုက်စာဟောစာပိုက်တွေတက်ကတ်ကဟိုစားပိုစတာကြီးတွေပေါ့အဲ့ဒါအင်းနေလက်ကတ်တယ်ကတ်ပြီးတော့ပြီးတော့လိုက်ပြီးမိုက်တွေနဲ့လိုက်ဟောရအောင်အဲ့လိုမျိုးပုံစံမျိုးလုပ်နေတာမှာအိကလုံကြီးယူပေးထားတာက PJK ကလုပ်နေတာလေ PJK ကသူကဘလို့ပြန်ဖို့မလားသူကတရားမဝင်လမ်းကြောင်းနေပြီးတော့ PDF တွေကဝင်လာတာတွေရှိတယ်ဝင်လာတာရှိတဲ့အခါကျတော့ဒီတရုတ်တွေသူတို့ဘလို့နီးနဲ့ပြန်ဖို့မလဲဆိုတာပဲစဉ်းစားရမှာပေါ့ဆိုလို့တရုတ်ဆက်ကအစိုးရ
ရွှေကုတ်ကိုမြို့သစ်စီမံကိန်းကို2018ခုနှစ်ကစတင်တည်ထောင်ခဲ့တဲ့ဘုံမူကြီးစောချစ်သူဦးဆောင်တဲ့နေကြားဆောင်တပ်ဖွဲ့နဲ့ဟောင်ကောင်မှာမှတ်ပုံတင်ထားတဲ့တရုတ်ကုမ္ပဏီပိုင်းယာထိုင်းနိုင်ငံတကာဥပိုင်အုပ်စုကပူးပေါင်းလုပ်ကြတာဖြစ်ပါတယ်ဒီစီမံကိန်းစပြီးတဲ့နောက်2018ခုနှစ်လောက်မှာတရုတ်လူမျိုးအများအပြားဝင်ရောက်လာခဲ့ပြီးအဆောက်အဦတွေကိုစောက်လုပ်တာတွေကိုစတင်ခဲ့ပါတယ်အခုဆိုရင်အဆောက်အဦတွေအတော်များများရှိပြီးတရုတ်စာပါတဲ့ဆိုင်တွေအများအပြားရှိလာတာပါဒီအတွက်အဲ့ဒီနေရာကိုချိုင်းနာတောင်တရုတ်မြို့တော်ဖြစ်လဲလူသိများလာပါတယ်အဲ့ဒီနောက်အွန်လိုင်းလိမ်လည်ခိုင်းတွေလူပုံကူးမှုခိုင်းတွေနဲ့ရာသွေးမှုတွေအခြေချလုတ်ကင်လာတယ်လို့လည်းနိုင်ငံတကာကဝေဖန်ခဲ့ပါတယ်ဒါတွေဟာမြန်မာပြည်မှာအစိုးရအဆက်ဆက်ကသိရှိနေတာဖြစ်ပြီးခွင့်ပြုထားတဲ့အတွက်ဒီလောက်ထိကြီးထွားလာတာလို့လေဒေတာကန်ဒီကဆိုပါတယ
်အဆက်ဆက်ဥမာတက်လာတဲ့ဝင်ကြီးချုပ်တွေဟာဆိုရအပီဂျီရဲ့တွေအကုန်လုံးဝန်ထမ်းတွေအားလုံးကဒီပဲဒီမှာကြီးတဲ့တရုတ်တွေအကုန်လုံးဒီလုပ်ငန်းတွေလုပ်ဖို့တကူအဓိကကသူတို့လုံခြုံရေးယူဝေးထားတယ်လုံခြုံရေးယူဝေးထားပြီးတဲ့အခါကျတော့အပေါ်ပိုင်းတွေအောက်ပိုင်းတွေအကုန်လုံးတိတာပဲဟာဒေတာကဒီဥစ္စာကဘယ်လိုမျိုးပြောမလဲဆိုတော့တိတိနဲ့လုပ်နေတဲ့လုပ်ငန်းခွင့်ပြုထားတဲ့လုပ်ငန်းကြီးတခုပဲလေအပူရသူကဒီအနောက်ဘက်ရှိွားချစားနေကြတာ
။နိုင်ငံပေါင်း30ကျော်လောက်ကလူတွေဟာအဲ့ဒီအွန်လိုင်းလေလေတိုင်းနေမှာရောင်းစားခံရတာနှိမ့်ဆက်ညှဉ်းပန်းခံရတဲ့အချက်လက်တွေမှတ်တမ်းတွေကိုနိုင်ငံတကာကအစိုးရတွေနဲ့နိုင်ငံတကာကသတင်းတွေမှာခက်စိတ်စိတ်ထုတ်ပေါ်လာတာလည်းတွေ့ရပါတယ်။အင်ဒိုနီးရှား၊ဗီယက်နမ်၊ယူကန်နာစတဲ့နိုင်ငံသားတွေကိုလည်းသူတို့အစိုးရတွေကအဲ့ဒီနေရာတွေကနေကယ်ထုတ်တာတွေလည်းလုပ်ခဲ့ပါတယ်။နောက်ထပ်လည်းရောင်းစားခံရသူတွေရှိနေသေးတယ်လို့လည်းနိုင်ငံတကာအစိုးရတွေကဆိုပါတယ်။တရုတ်နိုင်ငံကအလို့ရှိနေတဲ့သူတွေ၊ထိုင်းနိုင်ငံကအလို့ရှိနေတဲ့သူတွေဟာအဲ့ဒီလိမ့်လေခိုင်းနေမှာရှိနေတဲ့အတွက်တရုတ်၊ထိုင်းနဲ့အမေရိကန်တို့ကလည်းအဲ့ဒီနေရာကိုအာရုံစိုက်လာကြပါတယ်။အဲ့ဒီနေရာကိုညှိနှိုင်းရန်ပေးတာ၊အွန်လိုင်းလိမ့်လေခိုင်းတွေလုပ်နေတဲ့အဆောက်အဦတွေကိုလုံခြုံရေးယူပေးတာတွေကိုနေကြားဆောင်တက် BGF ကလှုပ်ဆောင်ပေးပြီးလစဉ်ဘန်းငွေတန်းနဲ့ချီပြီးဝင်ငွေတွေရနေတယ်လို့လည်းနေကြားဆောင်တက်ကတာဝန်ရှိသူတချို့စီကနေသိရှိရပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့အဲ့ဒီရွှေကုတ်ကိုမြို့သစ်ထဲကအွန်လိုင်းလိမ်လည်ခိုင်းတွေကိုတော့ထိုင်းတရုတ်အမေရိကန်ပါဝင်နိုင်ငံတကာကဖိအောက်စွာအရေးယူနိုင်ရေးဖိအားပေးမှုတွေဖြစ်လာပြီးတဲ့နောက်အွန်လိုင်းလိမ်လည်ခိုင်းတွေရာဇဝတ်ခိုင်းတွေကိုလက်နက်ကင်အင်အားနဲ့စောင့်ကြပ်ပေးနေတဲ့ကရင်နယ်ခြားဆောင်တပ်ကတရားမဝင်နိုင်ငံသားတွေကို6လအတွင်းထွက်ခွာသွားဖို့အတွက်မေလ3ရက်နေ့ကစာတစောင်ထုတ်ပြန်ခဲ့ပါတယ်။အခုအခါမှာတော့ထွက်ခွာဖို့လိုက်လံနှိုးဆော်တာပိုစတာတွေကတ်တာတွေကိုလှုပ်လာတာဖြစ်ပါတယ်။မကြသေးခင်အေဘီလာကမြဝတီမြို့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရွှေကုတ်ကိုမြို့တစ်ကလောင်းကစားလုပ်ငန်းတွေကိုအကာအကွယ်ပေးထားတဲ့နေကြဆောင်တပ်ကဖိအားပေးခံရတာတွေရှိလာပါတယ်။ငွေလိမ်လုပ်ငန်းတွေမှာအဓိကပါဝင်သူတွေထဲမှာကရင်နေကြဆောင်တပ် BGF ကခေါင်းဆောင်3ဦးပါဝင်တယ်ဆိုပြီးတော့ USIB အဖွဲ့ကအေဘီလာ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဘုံမူကြီးစောချစ်သူနဲ့ဘုံမူတင်ဝင်းတို့ကတော့အွန်လိုင်းလေလေခိုင်းကြားဖြန့်လုပ်ငန်းတွေအတွက်လက်ခံနေရချပေးတာလုံခြုံရေးအကာအကွယ်ပေးထားတာတွေတခြားအကူအညီပေးမှုတွေလှုပ်ဆောင်နေပြီးမြဝတီမြို့နယ်နဲ့ရွှေကုတ်ကိုမြို့ကအွန်လိုင်းလေလေခိုင်းကြားဖြန့်စင်တာတွေကိုလုပ်ကင်ဆောင်ရွက်နေတယ်လို့လည်း USIP ကပြောဆိုထားပါတယ်ရှင်